တော်ငွေချင်းထုတ်မယ်လို့ပြောထားတဲ့ Facebook ကုမ္ပဏီတော့သူတို့ငွေချင်းနဲ့ပတ်သက်လို့ကမ္ဘာ့ဗဟိုဘဏ်အကြီးအကဲတွေရဲ့မေးခွန်းတွေကိုဖြေနေရပြီကိုသားညုံကြီး
online ပေါ်မှာလေပတ်နိုင်မဲ့ Libra လို့နာမည်ပေးထားတဲ့ digital ငွေကြေးကို၈နှစ်2020မှာထုတ်တော်မယ်လို့ Facebook ကကြေညာတာမဟုတ်လားဗျ။အဲ့လိုထုတ်မယ်လို့ Facebook ကဂျွန်လမှာကြေညာခဲ့ကြတဲ့ကနိုင်ငံတကာကဗဏ္ဍာရေးဆိုင်ရာအကြီးအကဲတွေရဲ့စိုးရိမ်မှုတွေထွက်နေတာမှဆိုပြမှာ
။အဲ့ဒါကြောင့်ကမ္ဘာ့စီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကဗဟိုဘဏ်တွေပါတဲ့ BIS နိုင်ငံတကာဗဏ္ဍာရေးအဖွဲ့ကြီးက Facebook တာဝန်ရှိသူတွေကိုခေါ်တွေ့တာပေါ့။ BIS အဖွဲ့ကြီးကဒီ Switzerland နိုင်ငံ Basel မြို့မှာအခြေခံတယ်လေ။ EU ဥရောပဗဟိုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ဘနွားကီဟီဥဆောင်ပြီးတော့ September 16ရက်နေ့တုန်းကတွေ့ဆုံမေးခွန်းထုတ်ခဲ့တာ Facebook ကထုတ်မဲ့ဒီ Libra Digital ငွေကြေးကကမ္ဘာ့ဗဏ္ဍာရေးစနစ်ကြီးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့အထိဘနွားကီဟီကပြောတယ်ရှင့
်ဘာမှဖွင့်ထားတဲ့ဘန်ကောက်ဘန်စီရင်မရှိကြတဲ့သူတွေကဘာမှအများကြီးရှိတဲ့ချိန်မှာတယောက်နဲ့တယောက်လွယ်လွယ်ကူကူငွေပေးငွေယူအလွှဲပြောင်းလုပ်နိုင်ဖို့ရွယ်ချက်နဲ့ Libra ငွေကြေးကိုထုတ်မယ်လို့ Facebook ကပြောပါတယ်ဒါပေမဲ့လည်း Facebook သုံးသူကတကဘာဟွမ်းမှာတန်ပေါင်း 2,000 ကျော်ရှိနေတော့တကယ်သာသူတို့ digital ငွေကြေးကိုလူတွေလွယ်လွယ်သုံးနိုင်ရင်တရားဝင်ငွေကြေးလဲပတ်မှုကိုထိခိုက်သွားမှာကိုစိုးရိမ်နေကြတာပါ
Libra လိုမျိုး online ပေါ်မှာလဲပတ်မဲ့ digital ငွေကြေးတွေဟာသုံးစွဲသူတွေအတွက်အန္တရာယ်များတာတစ်ခုတည်းမဟုတ်ဘူးငွေကြေးတည်ငြိမ်မှုနဲ့ဒီဘဏ္ဍာငွေကြေးစနစ်အပေါ်အစိုးရရဲ့အကျဉ်းမဲ့ထိန်းချုပ်ပိုင်ခွင့်အထိကိုထိခိုက်နိုင်တယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဘဏ္ဍာရေးဝန်ကြီးတွေကပြောထားတယ်ရှင်ငွေကြေးခိုင်မာတည်ငြိမ်မှုကဒီနိုင်ငံတည်ငြိမ်ရေးအတွက်သက်အရေးကြီးတဲ့အချက်ကိုပြင်သစ်ဘဏ္ဍာရေးဝန်ကြီးဝီနိုလမဲက September 12ရက်နေ့ကပဲဒီစီးပွားရေးဆိုင်ရာညီလာခံတစ်ခုမှာအခုလိုမိန့်ခွန်းပြောခဲ့သေးတယ်ရှင
့် Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes de façon à ce que nous ayons des stratégies
ကဘာတော့မှာလက်ပတ်သုံးဆွဲနေတဲ့ငွေကြေးတွေအပေါ်ထိန်းချုပ်သတ်မှတ်ထားတဲ့စည်းကမ်းဥပဒေမျိုး Digital ငွေကြေးတွေမှာလည်းရှိဖို့လိုအပ်ပါတယ် Facebook ကထုတ်မဲ့ Libra Digital ငွေကြေးရဲ့ Android ကို G7 နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေဗန်လုံငန်းအကြီးအကဲတွေနဲ့ OECD အဖွဲ့အကြီးအကဲအားလုံးကစိုးရိမ်ပါတယ်ကမ္ဘာတဝန်းအသုံးပြုသူတန်း 1,000 ကျော်ရှိနေတဲ့ကုမ္ပဏီတစ်ခုရဲ့လက်ထဲကိုကမ္ဘာငွေကြေးတစ်ခုရောက်သွားတော့မှာပါ။ငွေကြေးစနစ်အပေါ်အစိုးရတွေကအကျဉ်းမဲ့ထိန်းချုပ်နိုင်မဲ့အခြေအနေကိုချိန်ချောက်ရာရောက်နေပါတယ်။ငွေကြေးမခိုင်မာတဲ့နိုင်ငံတွေမှာ Libra ငွေကြေးကိုအစားထိုးသုံးလာကြပါလိမ့်မယ်။အဲဒါဆိုရင်ငွေကြေးထိန်းချုပ်နိုင်မှုအပေါ်အန္တရာယ်ရှိလာပါလိမ့်မယ
်။အဲဒါကြောင့်မို့လို့ဒီလို Digital ငွေကြေးတွေအပေါ်ဗာစီကန်သတ်မှတ်ချက်မှမရှိဘဲနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာလုံးဝသုံးခွင့်မပေးနိုင်ဘူးလို့လည်းသူကအခုလိုပြောခဲ့ပါသေးတယ်။
Enfin, je ne vois pas pourquoi nous ferions autant attention depuis des années.
ဟိုအရင်ဒီပေါ်များစွာကလေးကငွေကြေးတွေကိုငွေမဲခွာချတဲ့နေရာမှာအသုံးမချနိုင်အောင်အကြမ်းဖက်လုပ်ရတဲ့အတွက်မသုံးနိုင်အောင်တိတ်တိတ်ထားဆောင်ရွက်လာတာပါ။ Libra ငွေကြေးကတော့ဒီလိုမဖြစ်အောင်ဘယ်လိုလုပ်မလဲမသိရပါဘူး။ဒါကြောင့်သူနဲ့ပတ်သက်တဲ့စိုးရိမ်စရာတွေကတိတ်ကိုကြီးမားပါတယ်။ဒီငွေကြေးစိတ်ချလက်ကျလဲပတ်နိုင်တဲ့အခြေအနေမရှိသေးသေးဥရောပမှာသူ့ကိုသုံးစွဲလဲပတ်ခွင့်မပြုနိုင်ပါဘူး။
2020နှစ်စန်းပိုင်းလောက်မှာ Libra Digital ငွေကိုစတင်သုံးနိုင်မယ်လို့ Facebook ကကြေညာထားပါတယ်။သုံးနိုင်ပြီဆိုလို့ရှိရင်တော့ဒီ Facebook ကထွင်မဲ့ Calibra ဆိုတဲ့ App ကနေပြီးတော့ Libra ငွေကြေးကိုဝယ်နိုင်မယ်။ဒီကိုပုံမှန်သုံးနေတဲ့ငွေနဲ့ Libra ငွေကြေးကို online မှာဝယ်ရမှာပါ။ Calibra App ကတော့ဒီကိုရဲ့ smartphone ထဲကပတ်စံအိပ်ပဲထားပါတော့ Libra Digital ငွေကြေးကိုငွေပေးငွေချေအလွှဲပြောင်းလုပ်နိုင်မယ်ဒီ Calibra Digital ပတ်စံအိပ်လို့ပြောရင်လည်းမမှားပါဘူး။အဲ့ဒီ app သုံးနိုင်ဖို့တော့ကိုယ့်ရဲ့မှတ်ပုံတင်လို့မျိုးအစိုးရကတရားဝင်ထုတ်ထားတဲ့တက်တေကန်ကတ်တမျိုးမျိုးနဲ့တက်တေပြဖို့လိုပါတယ်
။ Libra ငွေကြေးကိုကိုယ့်ရဲ့ဘန်စီနဲ့ချိတ်ဆက်ထားခြင်းလည်းရပါတယ်။ဘန်စီမရှိဘူးဆိုရင်လည်းငွေကြေးလဲလှယ်နိုင်တဲ့နေရာတွေသတ်မှတ်ထားတဲ့ဆိုင်တွေမှာငွေပေးပြီးတော့ဝယ်လို့ရမယ်လို့ Facebook ကပြောထားပါတယ်။အဓိကကတော့ online ပေါ်မှာဈေးဝယ်ဖို့ငွေလွှဲပြောင်းလုပ်ပေးနိုင်ဖို့ထွင်ပေးတဲ့ငွေကြေးတမျိုးပါ။တနေရာကနေပြီးတော့တနေရာငွေပို့တယ်ဆိုရင်လည်း online ပေါ်မှာပို့လိုက်ပြီးလို့ရှိရင်စောစောပြောသလိုသတ်မှတ်ထားတဲ့ဆိုင်တွေမှာသွားထုတ်နိုင်မှာပါ။
online မှာလက်ပတ်နေတဲ့ cryptocurrency digital ငွေကြေးတွေကတည်ငြိမ်မှုမရှိဘူးအတက်အကျမြန်တယ်ဒီအစိုးရရဲ့ကြီးကြပ်ထိန်းချုပ်မှုလည်းမရှိဘူးလို့ဝေဖန်ထောက်ပြမှုတွေရှိနေချိန်မှာ Facebook က Libra ငွေကြေးကိုထုတ်ဖို့လုပ်နေတာပါတခုရှိတာကတော့သူထုတ်မဲ့ Libra ငွေကြေးက stable coin လို့သတ်မှတ်တဲ့တည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်ပါလိမ့်မယ် stable coin ဆိုတာကတော့ဒီသူ့ရဲ့တန်ဖိုးငြိမ်နေအောင်လို့ရွှေတို့တရားဝင်ထုတ်ထားတဲ့ပတ်စံတို့အစိုးရငွေစုလက်မှတ်တို့နဲ့ချိတ်ဆက်ထားတဲ့ digital ငွေကြေးကိုပြောတာပါ
အဲ့လိုမျိုးတည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်မယ်လို့ Facebook ကပြောထားပြီးမယ်လို့ကမ္ဘာ့ထောင်ကတာဝန်ရှိသူတွေကတော့စိုးရိမ်နေကြပါတယ်ကမ္ဘာ့ဗဏ္ဍာရေးစနစ်တည်ငြိမ်မှုကိုထိခိုက်မယ်ငွေမဲခွာချမှုတွေဖြစ်လာနိုင်တယ်လို့ပြောနေကြတယ်မဆိပ်ပါမော Bitcoin လိုမျိုးအတက်ကျသိမ့်မြန်တဲ့ digital ငွေကြေးမျိုးမဟုတ်ဘူးဆိုပေမဲ့တည်ငြိမ်နေဆိုတဲ့ stable coins ငွေကြေးနဲ့ပတ်သက်ပြီးတော့မသိရသေးတာတွေအများကြီးရှိသေးတယ်လို့ BIS နိုင်ငံကဗဏ္ဍာရေးအဖွဲ့ကြီးနဲ့ Facebook တာဝန်ရှိသူတွေတွေ့ဆုံစဉ်မှာ EU ဥရောပဒီဗဟိုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ကထောက်ပြသွားသေးတယ်ဗျ
ဘနွားကျူဟီပြောတာကတကဘာလုံးအတိုင်းတာနဲ့တုံးဆွဲမဲ့ငွေကြေးစနစ်တစ်ခုအတွက်လိုအပ်တဲ့စည်းကမ်းဥပဒေတွေမရှိသေးဘူးတဲ့ဥပဒေသတ်မှတ်ချက်တွေချမယ်ဆိုရင်တော့လိုင်းနာသင်းတဲ့လိုအပ်ချက်တွေအများကြီးဖြစ်တဲ့လို့ပြောတယ်ကိုသားညုံရလီဘရာငွေကြေးဆိုင်ရာတာဝန်ရှိသူဒေးဗစ်မာကတ်စ်ကတော့သူတို့အနေနဲ့ကဒီကဘာတဝန်းကဗဟိုဘဏ်တွေဘဏ္ဍာငွေကြေးတာဝန်ရှိသူတွေလွှတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေကိုဖြေရှင်းသွားနိုင်ဖို့သူတို့ဆက်သွယ်ဆောင်ရွက်ပါမယ်လို့တုံ့ပြန်နေရှင်။နောက်သူတို့ရဲ့ digital ငွေကြေးကဘဏ္ဍာရေးစနစ်အပေါ်အစိုးရရဲ့အကျွင့်မဲ့ထိန်းချုပ်ပိုင်ခွင့်အပေါ်ကိုလည်းမထိခိုက်စေပါဘူးလို့ဆိုရဲ။လက်ရှိတရားဝင်သုံးနေတဲ့ငွေကြေးတွေအပေါ်အခြေခံတဲ့ငွေပေးငွေချေစနစ်ဖြစ်တယ်လို့သာ Facebook ကတော့ပြောထားတာပဲ။
online ပေါ်မှာလေဘတ်သုံးဆွဲတဲ့ cryptocurrency digital ငွေကြေး bitcoin စပေါ်ပြီးတော့သုံးနေတာစနစ်ကျော်ရှိနေပေမဲ့ဒီငွေကြေးပေါ်မှာအခုတည်းကအစိုးရရဲ့တရားဝင်ဥပဒေသတ်မှတ်ချက်တွေမလုံနိုင်သေးပါဘူး digital ငွေကြေးဈေးကွက်ကြီးကပိုပိုကြီးလာပြီမဲ့လို့ဒီငွေကြေးတွေနဲ့ပတ်သက်ပြီးတော့ပုံလင်းလင်းမရှိတဲ့ကိစ္စတွေကလည်းအများကြီးပဲလို့ဗန်ဒိုင်းဆိုင်ရာကျွင့်ရှင်သူတွေကပြောနေတဲ့အချိန်မှာပဲဒီ facebook ကလည်း libra ငွေကြေးလုတ်ဖို့စီစဉ်နေတာမှဆင်မမော
အဲ့ဒါကြောင့်လဲဗဟိုဘဏ်တချို့ကဒီသူတို့ကိုယ်ပိုင် digital ငွေကြေးလုတ်ဖို့ဒီစဉ်းစားလာကြတာပါတရုတ်ဗဟိုဘဏ်ကဆိုရင်တရားဝင်သုံးဆွဲနိုင်မဲ့ digital ငွေကြေးထုတ်ဖို့နီးပြီလို့ပြောထားတယ်လို့အင်္ဂလန်ဗဟိုဘဏ်ဥက္ကဋ္ဌ Mark Carney ကလည်းအရင်ငွေကြေးကိုဒီ digital ငွေကြေးနဲ့မထားသင့်ဘူးလားဆိုတဲ့စဉ်းစားချက်ကိုပေးထားပါတယ် EU ဗဟိုဘဏ်အကြီးအကဲ Benoît Cuhy ကလည်း EU ဗဟိုဘဏ်အနေနဲ့အစိုးရလက်ခံတဲ့ digital ငွေကြေးဖန်တီးဖို့အမြန်ဆုံးစဉ်းစားသင့်ပြီလို့ပြောကြားထားပါတယ်ရှင်